ာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂုတ်လ24ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပကတ်တွေကြုံခဲ့ရတာဒီနှစ်ပြည့်တော်မှာဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတပ်ပြေးသွားတဲ့တိုင်းနယ်ချီတဲ့ဒုက္ခသည်တွေနေရပြန်တဲ့ရေးအခုထိမင်းမြဖြစ်နေပါတယ်။ဩစတြေးလျနိုင်ငံမှာတော့ဝန်ကြီးချုပ်သစ်ဖြစ်ဗန်နိုင်းဝန်ကြီးစကော့မော်ရီဆန်ကိုဒီနေ့ပဲမဲပေးရွေးချယ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူညင်ညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆရာမယ့်သတင်းတွေကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခတ်မှုတစ်နှစ်ပြည့်တော်မယ့်အချိန်မှာရခိုင်ပြည်နယ်ထဲမှာလုံခြုံရေးကိုအရေးကြီးအဆင့်အထိသတ်မှတ်လိုက်တာဘာကြောင့်ပါလဲ
ဒီ25ရက်နေ့နဲ့ပတ်သက်ပြီးတော့တစ်နှစ်ပြည့်ဆိုတော့တခုများဖြစ်ကြမှာဆိုတော့လူတွေစိတ်ထဲမှာအဲ့လိုမဖြစ်ကြပါဘူးလုံခြုံတော့ကျွန်တော်ပုံမှန်အချိန်တော့ပို့ပြီးတော့ဆိုပြီး
နောက်ထပ်အကြမ်းဖက်တိုက်ခတ်မှုတွေဖြစ်လာမလားဆိုပြီးဒေသခံတွေရဲ့စိုးရိမ်မှုကျော်ပါသွားအောင်လို့ဆိုတဲ့အကြောင်းမောင်နှောခရိုင်အုပ်ချုပ်ရေးမှူးပြောခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်အမေရိကန်ပြည်ထောင်စုမှာပြစ်မှုတချို့ကိုကျူးလွန်တဲ့အမေရိကန်ဒီမြန်မာနိုင်ငံသား28ယောက်ကိုဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုအမေရိကန်ကပြန်ပို့လိုက်တဲ့သတင်းနဲ့အတူ88မျိုးဆက်ចောင်းသားကောင်းဆောင်ဥက္ကကိုကြီးခေါင်းဆောင်နဲ့ပြည်သူပါတီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတရားဝင်ပါတီအဖြစ်အမှတ်ပုံတည်ခွင့်ပြုလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မသိင်ကြီးထိုက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြုံခဲ့ရတဲ့ပြစ်ခတ်တွေကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရတဲ့အထိဖြစ်ခဲ့တာအခုဆိုရင်ဒီနှစ်ပြည့်တော်မှဖြစ်ပါတယ်။ဒါပေမဲ့လည်းထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရေးအခုချိန်ထိမရေမရဖြစ်နေသေးပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ကမ္ဘာကြီးဒုက္ခသည်9သိန်းလောက်ပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCRO နဲ့ပါမြန်မာစုရကသဘောတူလက်မှတ်ရေးထိုးထားတာတွေရှိပေမဲ့အစီအစဉ်တွေမဆနိုင်သေးတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒုက္ခသည်တွေကတော့လုံခြုံရေးနဲ့နိုင်ငံသားခွင့်ရေးတွေခံစား권ရှိဖို့ပေးအနေလုံခြုံမှုရှိဖို့အမကန်ချေရရေးတောက်ဆူနေကြသလိုလူခွင့်ရေးဖွဲ့တွေနဲ့နိုင်ငံတကာအသံဝန်ကလည်းဒုက္ခသည်တွေခုံစစ်ကရှိရှိနေရပြန်နေအောင်အမြန်ဆုံးစီစဉ်ဖို့တိုက်တွန်းထားကြတာပါမြန်မာဆိုရတိတ်တန့်ကောင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်ကတော့ဒုက္ခသည်တွေရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်ပို့ရေးအစီအစဉ်တွေစတင်မှသာမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းတွေစနိုင်မှာဖြစ်ကြောင်းဒီသတင်းပတ်တဲ့စင်ကူမှာရောက်နေတော့ပြောဆိုထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲနဲ့ဩဂုတ်လ25ရက်နေ့ကလူညွေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေရအုပ်စုကိုမြန်မာလူညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရွန်ဂျာမော်စတီနေပေါ်လူခွင့်ရချုပ်ပေါမှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့အကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထုတ်ဖို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝန်ကတိုက်တွန်းထားတာပါမြန်မာဆွေရကတော့ရွန်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံကအတန်းဝန်းကဆွဆွဲနေတဲ့အထိလူခွင့်ရချုပ်ပေါမှုတွေကျူးလွန်နေတာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထုတ်ရေးရမှုတွေရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ
်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကအခုအခါပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်တဲ့ယာရုသက်တမ်းမပြည့်ခင်နှုတ်ထွက်ဖို့ပြောဆိုချက်ဟာတိုင်းပြည်တွင်ကအချင်းပြတ်ခြားစားမှုတွေတပုံတွေရဲ့အချမ်းဖက်မှုတွေတရုတ်နိုင်ငံနဲ့မဟာမိတ်အဖြစ်ဆက်ဆံရေးတွေအပေါ်ဝေဖန်မှုအပေါ်စိတ်ဆိုးဒေါသထွက်ရကအခြေခံခဲ့တာဖြစ်ကြောင်းဖိလစ်ပိုင်အရေးကျွမ်းကျင်သူတွေကပြောပါတယ်ဖိလစ်ပိုင်သတင်းတွေနောက်အထက်လွှတ်တော် website မှာတင်ထားတဲ့ကြေညာချက်တို့အရတော့သမ္မတယာရုကနေနှုတ်ထွက်မယ်လို့ဒီလအတွင်းမှာပြောဆိုခဲ့တဲ့ဖိလစ်ပိုင်သမ္မတဒူတာတေရဲ့သဘောထားပြောင်းလဲသွားပြီဖြစ်ပါတယ်သမ္မတဒူတာတေအနေနဲ့ယာရုကနှုတ်ထွက်မှာမဟုတ်ဘူးလို့ခံမှန်းထားကြတာနဲ့အတူဖိလစ်ပိုင်ပြည်သူတွေကတော့သမ္မတဟာလက်တွေထဲအပြောကြီးလာတယ်လို့ပြောဆိုကြပါတယ်သုံးသက်သူတွေကတော့သမ္မတရဲ့ပြောဆိုချက်ကရေရှည်ပြဿနာတွေကိုဖြေရှင်းဆောင်ရွက်နေပေမဲ့တကယ်တမ်းဖြေရှင်းနိုင်ရည်အခက်တွေ့နေတာကိုထင်ဟပ်နေတာလို့သုံးသပ်ကြပါတယ်။သမ္မတဒူတာတေအနေနဲ့အဂရိလိုက်စားမှုနဲ့မူရည်စေဝါပြဿနာကိုဖြေရှင်းနောက်သဘုံထားမှုကိုအမြင့်ဖြုတ်ပြီးအခြေခံအဆောက်အအုံတိုးတက်ဖွံ့ဖြိုးရေးတရုတ်နဲ့အလုပ်လုပ်လို့နေတာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။သမ္မတအနေနဲ့မူရည်တိုက်ဖြတ်ရေးမွတ်စလင်နဲ့ကွန်မြူနစ်ခွဲထွက်ရေးသမားတွေနဲ့ငြိမ်းချမ်းရေးတို့လိုသူ့ရဲ့အဓိကဆောင်ရွက်ချက်တွေကတချို့မှာတိုးတက်မှုမရှိတဲ့အပေါ်စိတ်ဆိုးပြီး2022ခုနှစ်မှာမှကုန်မဲ့သမ္မတတက်တမ်းမကုန်ခင်နှုတ်ထွက်မဲ့ဆိုပြီးစိတ်မြန်လက်မြန်ပြောဆိုလိုက်တာသာဖြစ်မယ်လို့ယူဆတဲ့အကြောင်းဟွန်နိုလူလူကမွာရရှိရာအဖွဲ့ Pacific Forum CSIS ကအစည်းအဝေးဆိုင်ရာညွှန်ကြားမှုခါဘာကာကပြောဆိုပါတယ်ရှင်
တောင်ကိုရီးယားဆွေကမြောက်ကိုရီးယားနဲ့ဆက်ဆံရေးတွန်းမြင့်လာနေချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေဖျက်သိမ်းရေးအောင်မြင်အောင်ဆောင်ရွက်မဲ့နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့ကြားသဘောထားမတိုက်ဆိုင်တဲ့အရေးယောင်တွေလည်းတွေ့မြင်နေရပါတယ်။ကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးတိုးတက်လာစေဖို့တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေတယ်လို့ကက်ကတ်တီကပြောနေချိန်မှာပဲအမေရိကန်ကတော့မြောက်ကိုရီးယားပေါ်အပြင်းထန်ဆုံးဖိအားတွေပေးဖို့လိုအပ်ကြောင်းတိုက်တွန်းနေတာပါ။ပြန်လည်တင်ပြန်ရေးစီးပွားရေးစီမံကိန်းတွေနဲ့ဆက်ဆံရေးတိုးတက်အောင်တောင်ကိုရီးယားဆွေကစီစဉ်နေတာတွေကိုလည်းသမ္မတမွန်ဂျေအင်က35နှစ်ကြာဂျပန်ကြီးကျော်မှုအောက်ကလွတ်မြောက်လာတဲ့83နှစ်ပြည့်အခမ်းအနားမင်းငွန်းထဲမှာပြောကြားခဲ့တာပါ။နိုင်ငံခြားဆက်ဆံရေးတိုးတက်မှုရဖို့ဟာအမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးပေါ်မူတည်နေရမျိုးမဟုတ်ပဲကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကအထက်ကတွန်းအားဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဆက်ဆံရေးတိုးမြင့်နေတဲ့အစီအစဉ်တွေကိုဆွေးနွေးနိုင်မှုတောင်မြောက်ကိုရီးယားခေါင်းဆောင်တွေရှေ့လာတဲ့မှာတတိယချင်းထိပ်သီးတွေ့ဆုံမယ့်အကြောင်းလဲဒီလဆန်းမှာပဲနှစ်ဖက်သဘောတူညီထားပေမဲ့ရက်တိကျတော့မတတ်မှတ်ရသေးပါဘူး။အမေရိကန်ကတော့ကိုရီးယားနိုင်ငံခေါင်းဆောင်တွေနောက်တစ်ချိန်ထိပ်သီးတွေ့ဆုံမယ့်ပေါ်သတိနဲ့တုံ့ပြန်ထားပါတယ်။
တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုနဲ့ချမှတ်ထားတဲ့ထောင်နှံကိုတောင်ကိုရီးယားအယူခံတရားရုံးတစ်ခုကဒီကနေ့တောက်ကြံနေမှာတစ်နှစ်ထပ်တိုးလိုက်ပါတယ်။ဆိုလ်မြို့တော်အထက်တရားရုံးရဲ့စီရင်ချက်ကြောင့်သမ္မတဟောင်ပတ်ကွန်ဟေအနေနဲ့ထောင်ဒဏ်25နှစ်အထိကြာခံရမယ့်အခြေအနေဖြစ်ပါတယ်။ဦးစားပေးဆောင်ရွက်မှုအတွက်အပြန်အလှန်အပြင်စီးပွားရေးလုပ်ငန်းကြီးတွေထံကနေလက်ငွေဒေါ်လာတန်းချီတောင်းခံခဲ့မှုဒါမှမဟုတ်လေလက်ခံခဲ့မှုနဲ့ပြီးခဲ့တဲ့ AB လကသမရဟောင်းပတ်ကိုအပြစ်ရှိကြောင်းစင်ကြက်ချထားတာဖြစ်ပါတယ်။သမရဟောင်းပတ်ကိုဟင်းရဲ့မိတ်ဆွေရင်ချွိုင်းစွန်စေးလည်းဒီကိစ္စမှာပါဝင်ပတ်သက်ခဲ့တာဖြစ်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုက်ဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ယောက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလိုက်ရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညမောင်းအစိုးရအနေနဲ့လူလူကမျှော်လင့်တဲ့တည်ငြိမ်မှုတွေရရှိအောင်ကြိုးပမ်းသွားမယ်အကြောင်းကတိပြုပြောဆိုလိုက်ပါတယ်။ဒီနေ့မနေ့မဲခွဲဆုံးဖြတ်ပြီးတိတ်မကြခင်မှာပဲဝန်ကြီးချုပ်သစ်ဖြစ်တဲ့ Morrison ကျန်းသစ်စာချိန်ဆိုလိုက်တာပါ။ဒီနေ့မဲခွဲဆုံးဖြတ်ရမှာတော့ပြည်ထောင်စုဝန်ကြီးပီတာတက်တန်ကို55မဲ40နဲ့ဗန်နိုင်းဝန်ကြီးဟောင်းကအနိုင်ရလိုက်တယ်လို့ပထမတစ်ချိန်မဲခွဲရမှာလဲနိုင်ငံခြားရေးဝန်ကြီးဂျိုလီဖစ်ရှော့ကိုအနိုင်ရရှိသွားတာပါ။ဝန်ကြီးချုပ်တက်ကတော့အစိုးရလုပ်ငန်းတွေပုံမှန်တိုင်းလက်ပတ်နေတဲ့အကြောင်းဩစတြေးလျလူတို့ကိုအမှန်ကန်စကားပြောချင်ရင်ပြီးခဲ့တဲ့သတင်းပတ်ထည့်ကြုံရတဲ့နိုင်ငံရေးပြဿနာတွေကနေခက်ခဲခဲနေတာကိုလည်းပြသခဲ့ပါတယ်။ဗန်နိုင်းဝန်ကြီးဟောင်းမော်ရီဆန်ကတော့အစိုးရမူဝါဒဟောင်းရီကိုအပြောင်းလဲလုပ်ဖို့အစီအစဉ်ရှိမရှိမင်းမြတ်မှုကိုတော့ဖြေစေဖို့ညှင်းဆန်သွားကြတာပါ။ဝန်ကြီးချုပ်ဟောင်းမဲကွန်တန်မူပါတီတွင်းမှာအများစုထောက်ခံမှုဆုံးရှုံးခဲ့ပြီးတဲ့နောက်မှာပဲပါတီခေါင်းဆောင်တွေအစည်းအဝေးခေါ်ယူဖို့ပြည်ထောင်စုဝန်ကြီးကိုထောက်ခံသူတွေကဖိအားပေးခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းတန်မူကတော့ဝန်ကြီးချုပ်သစ်ရွေးချယ်မှာပြန်လည်မပါဝင်တော့ဘဲရာထူးကရောနိုင်ငံရေးကပါထွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။2019မေလထဲမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်ရွေးကောက်ပွဲမှာတိုင်ခင် Conservative Party အစိုးရတွင်ကနိုင်ငံရေးတပ်ဖွဲ့တွေကလည်းဝန်ကြီးချုပ်သစ်ရွေးချယ်လိုက်တဲ့အတွက်အဆုံးသတ်သွားပါတယ်။ဝန်ကြီးချုပ်သစ် Morrison ကတော့ Australia မှာ17နှစ်အတွင်းမှာ9ယောက်မြောက်ဝန်ကြီးချုပ်သစ်ဖြစ်လာခဲ့တာလည်းဖြစ်ပါတယ်
။ American သမ္မတ Donald Trump ကသူ့ကိုအရေးယူခဲ့ရင်အစုရှယ်ယာဈေးကွက်ပြိုလဲသွားနိုင်တယ်လို့ယူဆတဲ့အကြောင်း Fox News ရုပ်သံလိုင်းကိုပြောဆိုလိုက်ပြီးသူ့အပေါ်အရေးယူခံရနိုင်ခြင်းအလားအလာတွေကိုခြေဖြတ်ဆောင်ရွက်လာတဲ့အနေအထားရှိနေပါတယ်။ထူးချွန်ပြောင်မြောက်စွာဆွမ်းဆောင်နိုင်တဲ့သူ့ကိုဘယ်လိုလုပ်ပြီးအရေးယူနိုင်မှာလဲဆိုပြီးလဲသမ္မတထရန့်ကမေးခွန်းထုတ်ပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးမူဟောင်းပေါ်မနန်းဖို့ကိုမမှန်မကန်ဆောင်ရွက်မှုဆွဲချက်၈ခုနဲ့အပြစ်ရှိတဲ့အကြောင်းဗာဂျီးနီးယားပြည်နယ်ဖက်ဒရယ်တရားရုံးတစ်ခုကနေစီရင်ချက်ချမှတ်လိုက်ပြီးနောက်နှစ်ရက်အတွင်းမှာပဲသမ္မတအပေါ်အရေးယူနိုင်ခြင်းနဲ့ပတ်သက်ပြီးလူပြောများလာတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ရှစ်နှစ်ဟောင်းမိုက်ကယ်ကိုဟင်ကလည်းပြီးခဲ့တဲ့2016ရွေးကောက်ပွဲစီရင်ရေးအပိသက်ကာလအတွင်းဒေါ်နယ်ထရန့်နဲ့ညီဆွန်းပူတယ်လို့ပြောဆိုထားတဲ့အမျိုးသမီးနှစ်ဦးကိုအမှုတွေရဲ့ဆန္ဒအရနှုတ်ပိတ်ခံငွေပေးခဲ့ကြောင်းနယူးယောက်တရားရုံးတစ်ခုမှဝန်ခံခဲ့တာပါ။မိုက်ကယ်ကိုဟင်ရဲ့ဖြောင့်ချက်ကစီရင်ရေးရန်ပုံငွေစည်းမျဉ်းတွေကိုချိုးဖောက်ရာရောက်နိုင်ပြီးဒီထဲမှာသမ္မတကိုပါဆွဲထည့်ထားတာကြောင့်အရေးယူနိုင်မဲ့အခြေခံအကြောင်းဖြစ်လာနိုင်တယ်လို့နိုင်ငံရေးကျွမ်းကျင်သူတချို့ကသုံးသပ်ပေးမယ်လို့လည်းဒီအပေါ်မှာတန်တရားနဲ့စောင့်ကြည့်သူတွေလည်းရှိပါတယ်။
လင်းဟာရီကိန်းမော်နဲ့ကမနေ့နောက်မင်းကဆက်လို့ပြန်အဆင့်3အဖြစ်အဆင့်လျှော့ချသတ်မှတ်ခံလိုက်ရပြီးအားရတော်ပေမဲ့ဟာဝိုင်အီကျွန်းမှာမိုးသက်လေပြင်းကျောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ဟာဝိုင်အီကျွန်းကိုမော်နဲ့တိုက်ရိုက်ဝင်မှာမဟုတ်ကြောင်းအမေရိကန်မိုးလေဝသဌာနကပြောထားပေမဲ့ဟာဝိုင်အီကျွန်းမှာရင်းနဲ့အနီးနားဒေသတွေမှာဒီနေ့မိုးဆက်လက်ရွာသွန်းရင်ဖြတ်ကျော်လိမ့်မယ်လို့လည်းခန့်မှန်းထားတာပါ။မော်နဲ့ဖြတ်ကျော်မဲ့အချိန်မှာပဲရေကြီးမြေပြင်မှုတွေကြုံနေရပြီးဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အီကေကတော့အသက်အန္တရာယ်ရှိတဲ့ရေကြီးမှုတွေနဲ့ဘေးအန္တရာယ်ကြီးမားလွန်းတာကြောင့်မလိုအပ်ရင်ခရီးမထွက်ဖို့တူတာလူမှုကွန်ရက်ကနေသတိပေးခဲ့တာပါ။ဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုအကူအညီပေးနိုင်မှုအရေးပေါ်ကြေညာချက်တစ်ရပ်ကိုလည်းအုပ်ချုပ်ရေးမှုကလက်မှတ်ရေးထိုးထုတ်ပြန်ထားတာပါ။ရာသီဥတုအခြေအနေမကောင်းတဲ့ကြောင့်လေကြောင်းလိုင်းတချို့ကလည်းခီးစင်တွေဖြစ်ရပါတယ်။မုန်တိုင်းအားပြော့သွားပေမဲ့မိုးသက်လေပြင်းအန္တရာယ်ကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနိုင်တဲ့အကြောင်းလဲမိုးလေဝသပညာရှင်တွေသတိပေးထားတာပါ။ဟာဝိုင်ကျွန်းမကြီးမှာ24နာရီအတွင်းမိုးရေစနစ်မီတာ50အထိရွာသွန်းပြီးဒီသတင်းပတ်ကုံမှာမုန်တိုင်းအနောက်ဘက်ကိုရွှေရှားမထွက်ခွာခင်မိုးရေစနစ်မီတာ80လောက်ထိရွာသွန်းနိုင်ကြောင်းလဲခန့်မှန်းထားပါတယ်။
အာရှအကစားပွဲတွေလက်ခံကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလေထုညဉ့်ညံ့မှုနဲ့ရင်ဆိုင်နေရချိန်မှာပဲမီးခိုးမြူတွေထူထပ်လာရမှုကအင်ဒိုနီးရှားနိုင်ငံကြောင့်ဖြစ်တယ်လို့မလေးရှားနိုင်ငံဘက်ကအများအပြားကဆွဆွဲပြောဆိုနေကြပါတယ်။ဘိုနီယိုချွန်းရဲ့အင်ဒိုနီးရှားနိုင်ငံဘက်ချမ်းကကာလီမန်တန်ကမီးလောင်မှုတွေကြောင့်အခုလိုမီးခိုးမြူတွေများလာရတာလို့ပြောဆိုကြတာပါ။စိုက်ပျိုးမြေအတွက်မီးရှို့ရှင်းလင်းမှုတွေရှိနေတယ်လို့မီးလောင်မှုကထွက်လာတဲ့မီးခိုးတွေကပူပြင်းခြောက်တွေ့တဲ့ရာသီဥတုကြောင့်ပိုပြီးတော့ဆိုးရွားလာစေပြီးအင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေကြားတန်တမာရေးပြစ်ပခါပေါ်ပေါက်လာနိုင်တဲ့အခြေအနေတွေရှိနေတာပါရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အကြမ်းဖက်တိုက်ခိုက်မှုတစ်နှစ်ပြည့်တဲ့ကာလမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအခြေအနေကိုအရေးကြီးကာလအဖြစ်သတ်မှတ်ဆောင်ရွက်နေပါတယ်။ဒါကတော့အကြမ်းဖက်တာတွေထပ်မံဖြစ်ပွားလာမလားဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေကိုရော့ပါးစေဖို့အတွက်ဆောင်ရွက်နေတာဖြစ်ကြောင်းမောင်နှောခရိုင်အုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့ပြီးခဲ့တဲ့နှစ်တိုက်ခိုက်မှုတွေမှာဆုံးမသွားသူတွေအတွက်မြို့နယ်18မြို့နယ်မှာအောက်မေ့ဘွယ်အခမ်းအနားတွေကျင်းပဖို့စီစဉ်နေပါတယ်။သတင်းပြည်ဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်း30လောက်ကို AISA ကျန်းဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာဒီလ25ရက်နေ့မှာတနစ်ပြည့်မှာဖြစ်ပြီးဒီရက်ပိုင်းအတွင်းမောင်းတော်ခရိုင်မှာလုံခြုံရေးကိုအရင်ကတည်းတိုးမြင့်ပြီးခြားထားပါတယ်။လက်ရှိလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေနဲ့ပတ်သက်ပြီးမောင်းတော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကအခုလိုပြောပါတယ်
။လူတွေစိတ်မှာတော့စိုးရိမ်လေးနည်းနည်းရှိတာတော့ရှိကြပါပေါ့လေ။ပေါ်ပြီး25ရက်နေ့နဲ့ပတ်သက်ပြီးတော့အနည်းပြေဆိုတော့တခုများဖြစ်ကြမလားဆိုတော့လူတွေစိတ်ထဲမှာအဲ့လိုမျိုးဖြစ်ကြပါဘူး။ဟိုလိုထူးခြားတဲ့တင်းတော့စဉ်းစားတော့ကျွန်တော်တို့လည်းကြားခံရှိလို့ရ။လုံးဝတော့ကျွန်တော်တို့ပုံမှန်အခြေအနေကိုပြီးတော့တွေးမြင်ပြီးတော့ကျွန်တော်တို့အရေးကြီးကာလပတ်ဝန်းကျင်ပေါ့လေ။ဆောင်ရတာပေါ့နော်။ပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့လေကင်းထဲတာတော့ပါလို့ညဖက်မှလုပ်လို့ရ။နော်။အဲ့လိုပြည်သူတွေစိတ်ထဲမှာလည်းနည်းနည်းရှိုးရိမ်သေးပါညာရှိနေတော့ဘူးကျွန်တော်တို့ကဟောပေါ့ဒီလေကင်းဆောင်ရတဲ့ဟာတို့ပါတို့အဲ့ဒါတွေကလည်းကျွန်တော်တွေးမြင်ဆောင်ရတာပေါ့နော်။လေကင်းမိုက်နေမှလည်းကျွန်တော်တို့တောင်းဆောင်ရတာပေါ့နော်။ကျတော့သူဈေးနည်းနည်းပါဖြစ်တာပေါ့နော်ပြောတာပေါ့နော်အဲ့လိုမျိုးပြောင်းနေတယ်ကျွန်တော်တို့ကတော့ဒါသွေးလေးတွေကိုလေဒီပါမယ်စိတ်သက်ပို့ပြီးတော့ကျွန်တော်တို့ကလုတ်ခိုင်းတာတော့လုတ်တဲ့ဟာရှိလို့
ပြီးခဲ့တဲ့ဂျပန်တွေကတနစ်ပြေကာလမှာ ARSA အဖွဲ့ကထပ်မံတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့သလိုအကြမ်းဖက်တိုက်ခိုက်တာတွေထပ်မံမဖြစ်ပေါ်စေဖို့အတွက်နေဆက် CEO တစ်လျှောက်မှာလုံခြုံရေးစခန်း160လောက်ဖြန့်ကျက်ချထားကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။မောင်တော်ဒေသခံတယောက်ကတော့လက်ရှိမောင်တော်မျိုးရဲ့အခြေအနေကိုအခုလိုပြောပါတယ
်။ခြေနေရဒီလိုမှာဘုံမတို့ရဲ့အေးစေးပါဘူး။လူကျိုးရမှာဖြစ်ရှိတယ်ကို
ရခိုင်မျိုးသားပါတီကတော့အကြမ်းဖက်တိုက်ခိုက်တဲ့တနစ်ပြည့်နေ့မှာစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်မှာအထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့ပြင်ဆင်ထားကြောင်းပါတီရဲ့အထွေထွေတွေ့ရင်မူဦးထွန်းအောင်ကျော်ကပြောပါတယ်
။အာကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့မနေ့ဖန်မြို့နယ်ရုပ်မြင့်ဖွင့်ထားတဲ့မြို့နယ်18မြို့နယ်ဇလုံးမှာကျွန်တော်တို့ကတော့တကယ်နဲ့အခုတို့ကောင်းမှုလုပ်ပြီးတော့အများတောင်ဝေဖို့အတွက်ကျွန်တော်တို့ပြင်ကြားထားပါတယ်ခမပြီးတော့ဒီလိုအမျိုးသားရေးတည်နေအမျိုးသားရေးလုံခြုံရေးအတွက်ပို့ပြီးတော့ green site နဲ့ဆိုတဲ့ဟောပြောချက်ကလေးလုံဖို့အတွက်ကျွန်တော်တို့စီစဉ်ကြရတာဖြစ်ပါတယ်ခင်ဗျ
2019ခုနှစ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တို့အတွင်းကလုံခြုံရေးရဲကင်းရဲစခန်းနဲ့တရင်ဌာနချုပ်စတဲ့နေရာစုစုပေါင်း30လောက်ကို ARSA အကြမ်းဖက်သမားတွေကတပြိုင်တည်းလိုဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်13ဦးအပါအဝင်လူ80ကျော်သေဆုံးပြီး50ကျော်ပျောက်ဆုံးခဲ့ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ
်။ဘုရားရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ငြိမ်ရေးမြန်မာစိုးရရဲ့ကျိုးပန်းမှုတွေဟာတနည်းအတွင်ဘလောက်အထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားတွေကြားကရခိုင်ပြည်နယ်အရေးမြန်မာဆွေးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင်။
မနက်ဖြန်စနေညဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့အမေရိကန်ကနေပြီးတော့ပြန်ပို့ခံလိုက်ရတဲ့မြန်မာတွေရဲ့အကြောင်းသတင်းဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုမှာအိမ်တွင်းအကြမ်းဖက်မှုအပါအဝင်တခြားပြစ်မှုတချို့ကြောင့်ထောင်ကျခဲ့မှုတွေနေထိုင်ခွင့်ရဖို့ကြိုးစားနေသူမြန်မာနိုင်ငံသား28ဦးဒီသတင်းပတ်အတွင်းမှာမြန်မာနိုင်ငံကိုပြန်ပို့ခံလိုက်ရပါတယ်။မြန်မာနိုင်ငံသားတွေကိုနေရက်ပြန်ပို့ရေးမှာတော့အမေရိကန်နိုင်ငံဘက်ကနေပြီးတော့မြန်မာနိုင်ငံအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတဲ့ဆိုတဲ့အကြောင်းပြချက်နဲ့ဗီဇာကန့်သတ်ချက်တွေချမှတ်ပြီးတစ်လအကျော်မှာပဲအခုလိုမျိုးမြန်မာနိုင်ငံသားတွေပြန်ရောက်လာတာဖြစ်ပါတယ်ကိုသိန်းထိုင်ဦးကအပြည့်အစုံပြောပြပေးပါအောင်ရှင
်။ဩဂုတ်လ22ရက်နေ့ကပဲအမေရိကန်ပြည်ထောင်စုကပြန်ပို့လိုက်တဲ့မြန်မာနိုင်ငံသား28ယောက်ရန်ကုန်ပြန်ရောက်လာပြီးဒါပထမဆုံးအကြိမ်မြန်မာနိုင်ငံသားရေအတွက်အများဆုံးပြန်ပို့ခံရတာလို့သတ်မှတ်နိုင်ပါတယ်။အဲ့ဒီ20ကျော်ထဲမှာချင်းတန်းရင်သား9ယောက်ပါဝင်တဲ့အကြောင်းဟာခါလူမှုရေးအသင်းကဘာသာရေးဆရာသောမတ်စ်တမ်ကပ်က VOE ကိုပြောပါလေ
ကျွန်တော်တွားချူတယ်ဟုတ်တယ်အရှင်းလို့ရထဲမှာတော့သူတို့မိသားစုကပဲလာချူကြတယ်ဆိုတော့အဲလေးစိတ်မှာသူတို့တွေ့တာနဲ့တစ်ခါတည်းသူတို့အာမိသားစုရှင်မှာပူလိုက်တယ်လို့ကျွန်တော်ထင်တယ်အဲသူတို့ပြောတာကတော့ချင်းတိုင်းတာခဏယောက်ဖြစ်တယ်တခြားတိုင်းရင်သားလို့ပြောမလားဗမာလူမြန်မာလူပဲသူတို့ပြောရတယ်အယောက်20ရတော့ဗမာလူဖြစ်တယ်မြန်မာလူဖြစ်တယ်လို့သူတို့ပြောတယ်သူတို့ဆွေမျိုးမိသားစုအတိုင်းဝင်ရပဲအာကြူကြတယ
်ချင်းပြည်နယ်စီပင်သာရေးလျှက်စစ်နဲ့စစ်မှုလက်မှုဝန်ကြီးအောင်စလိုက်အိုက်ဇက်ခင်ကတော့လက်ရှိသမ္မတဒေါ်နယ်ထရန့်ဆိုရရဲ့တရားမဝင်ဝင်ရောက်သူတွေပေါ်ထားတဲ့မူဝါဒအရအခုလိုချင်းတိုင်းသားတွေပြန်ဖို့ခံရတာဖြစ်တဲ့အကြောင်းပြောရည်ကိုရှင်းပြပါတယ
်သူတို့အိမ်တွင်းအကြမ်းဖက်မှုပေါ့နော် domestic violence တွေသူတို့လုပ်ကြတယ်အဲအကြောင်းသူတို့ဖန်ခံရတယ်အဲအကြောင်းမလို့ပြန်ပို့ခံရတယ်လို့တော့ပြောတာပဲဟောတကယ်တော့ဒါကသူတို့အမေရိကန်မှာရောက်တယ်အမေရိကန်ရောက်ပြီးတော့သူတို့အမေရိကန်နိုင်ငံရဲ့လောအရာဟိုသူတို့စစ်ဆေးပြီးတော့အေးအေးယူခံရတယ်ပေါ့နော်အေးအေးယူခံတဲ့ခါကျတော့တရှိ Trump ရဲ့ policy အဲ့ဒီလူတွေပြန်ပို့တယ်အဲ့တော့ဒီတော့ဟိုဘောဒါကတော့အမေရိကန်နိုင်ငံသားဖြစ်သွားတာမဟုတ်သေးသူကအမေရိကန်နိုင်ငံမှာရောက်နေတုန်းမရှိသေးတယ် refugee အနေနဲ့ရောက်တုန်းမရှိသေးတယ်အဲ့တော့အမေရိကန်နိုင်ငံမှာရောက်နေတဲ့ refugee တွေအနေနဲ့သူတို့အိမ်ရင်းချမ်းဖတ်မှုတို့နော်ဟိုအခြားသောဟိုပြည်မှုကျူးလွန်တာတို့ရှိတဲ့ခါကျတော့သူတို့အတိုင်ခံရတယ်အတိုင်ခံတော့သူတို့ဖန်ခံရတယ်ပေါ့နော်အဲ့ဒီခါကျတော့လက်ရှိ Trump ရဲ့ policy ကအဲ့ဒီ refugee တွေကိုမြန်မာနိုင်ငံမှာမဟုတ်ဘူးအဲ့ဒီ refugee တွေကိုသူတို့ကအဲ့လိုမျိုးဟိုထောင်ကြတယ်ဆိုလို့ရှိရင်သူပြန်ပို့တာရှိတယ်
။သူပြန်ပို့ခံရတဲ့မြန်မာနိုင်ငံသား20ကျော်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒေဝင်ကြေညာချက်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။အမေရိကန်နိုင်ငံသားမဟုတ်တဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ ပြစ်မှုကျူးလွန်တဲ့မြန်မာနိုင်ငံသားတွေကိုပြန်ပို့ရမှာမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတဲ့အချက်နဲ့အရေးယူပိတ်ဆို့မှုတွေကိုလည်းမြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုဘက်ကချမှတ်ခဲ့ပါတယ်။မြန်မာအစိုးရရဲ့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနတို့ကညွှန်ကြားရေးမှူးချုပ်ကနေဝန်ကြီးအဆင့်အထိရာရှိကြီးတွေနောက်သူတို့မိသားစုဝင်တွေကိုပြည်ဝင်ခွင့်ပိတ်ပင်တံခတ်တဲ့အကြောင်းဇူလိုင်လစောပိုင်းမှာအမေရိကန်ပြည်ထောင်စုဘက်ကကြေညာခဲ့တာပါ။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးကတော့အမေရိကန်ပြည်ထောင်စုဘက်က31ယောက်ပြန်ပို့ဖို့စီရင်ပေးသွင်းထားပြီးအယောက်30ကိုပြန်လည်လက်ခံဖို့နဲ့ခီးသွွားလက်မှတ်တွေထုတ်ပေးထားတဲ့အကြောင်းဇူလိုင်လအတွင်း VOE ကိုရှင်းပြခဲ့မှုပါတဲ့။တစ်ချိန်တုန်းကမြန်မာနိုင်ငံသားတွေဖြစ်ခဲ့ပြီးဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာသွားသည်ဖြစ်စေသူတို့မြန်မာပြည်မှာမွေးတာမြန်မာပြည်မှာနေလာခဲ့တာမှန်မယ်ဆိုရင်စစ်ဆေးပြည်လက်ခံမဲ့အကြောင်းမြန်မာနိုင်ငံဘက်ကပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုတမ်မတ်ကြီးကရှင်းပြခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံသား28ယောက်လို့ပဲကမ္ဘောဒီးယားနိုင်ငံသား30ကိုလည်းဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကနေရက်ပြန်ပို့ခဲ့ပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဦးကိုကိုကြီးဦးဆောင်တဲ့နိုင်ငံရေးပါတီပြည်သူပါတီအဖြစ်နဲ့မှတ်ပုံတင်ခွင့်ရသွားပြီဖြစ်တဲ့အကြောင်းကိုဆက်ချင်ပါတယ်။88မျိုးဆက်ចောင်းသားခေါင်းဆောင်ဦးကိုကိုကြီးဦးဆောင်တဲ့ပြည်သူပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ပါတီတစ်ခုအနေနဲ့မနေ့တုန်းကမှတ်ပုံတင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ရှစ်လေးလုံးပြည်သူပါတီလို့ပထမအသုံးပြုတဲ့အပေါ်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြည်သူပါတီလို့နာမည်သစ်ပေးခဲ့တာဖြစ်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ကျန်ရှိနေတဲ့နိုင်ငံရေးအင်အားစုတွေနဲ့လက်တွဲဆောင်ရွက်ဖို့အတွက်ဒီနိုင်ငံရေးပါတီကိုထူထောင်ရတာလို့ပါတီဖြစ်မြောက်ရေးကော်မတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
ရောင်တိုင်းတောင်းကလာသူမင်္ဂလာလမ်းမှာပါတီရုံးချုပ်ဖွင့်ထားတဲ့ပြည်သူပါတီကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်ကိုနဲ့မနေ့ကဩဂုတ်လ23ရက်ကမှတ်ပုံတင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်သူပါတီမတိုင်ခင်ရှစ်လေးလုံးပြည်သူပါတီနာမည်နဲ့တည်ထောင်သူ18ယောက်က2019ဒီဇင်ဘာမှာလျှောက်ထားခဲ့ပေမဲ့ပြည်တွင်းပြည်ပကကန့်ကွက်မှုတွေရှိခဲ့ပြီးနောက်ပိုင်းမှာပါတီနာမည်ကိုပြောင်းလဲလိုက်တာပါ။ရှစ်လေးလုံးရေးော်ပုံကအများနဲ့သာဆိုင်ပြီးပါတီနာမည်အနေနဲ့အသုံးပြုတာမသင့်တော်ဘူးလို့ကန့်ကွက်သူ900ကရွေးကောက်ပွဲကော်မရှင်စီကိုလက်မှတ်ရေးထိုးပေးပို့ခဲ့ရဖြစ်ပါတယ်။ပြည်သူပါတီလို့နာမည်ပြောင်းလဲပေးခဲ့ရတဲ့ပတ်သက်ပြီးပါတီဖြစ်မြောက်ရေးကော်မတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ကအခုလိုပြောပါတယ
်။လက်မှတ်အခြေခံချက်ကလည်းတော့ကျွန်တော်တို့တိုင်းပြည်မှာဒီလိုပဲဒီလိုလေးပေါ်မှာခိုင်ခိုင်မာမာရည်တည်တဲ့နိုင်ငံရေးပါတီတဲ့တစ်ခုမှသာရှိတယ်လို့ဆိုတော့ကျွန်တော်တို့ဒီလိုခိုင်နေကျွန်တော်တို့ပါတီဒီလေဒီလိုပဲမာခိုင်ခိုင်မာမာပြပြတတရက်ဒီရဲ့နိုင်ငံရေးပါတီတရားကြည့်လာအောင်ဦးတည်ဆောင်ရဲ့သူရဲ့ရည်မှန်းချက်နဲ့အားကျွန်တော်နိုင်ငံရေးပါတီကိုထူထောင်ခဲ့တာပါဒါကတော့အခြေခံကြီးရဲ့ချက်ပေါ့နောက်တစ်ဆင့်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့မပြီးဆုံးသေးတဲ့ဒီမိုကရေစီနိုင်ငံရေးထူထောင်မှုပေါ့ကနောက်တိုင်းပြည်မှာလုံဆောင်မှုလူတွေနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုနော်ကျန်သောအင်အားစုများနဲ့လက်တွဲပြီးဆောင်ရွက်နိုင်ဖို့အတွက်
ပြည်သူပါတီအနေနဲ့လာမယ့်နိုဝင်ဘာဂျာဖက်ရွေးကောက်ပွဲကိုဝင်ဖို့မသိကြပေမဲ့2020ရွေးကောက်ပွဲကြီးကိုတော့ဝင်ရောက်ရှင်ပြိုင်သွားမယ်လို့ပြောပါရယ်ဒီပါတီပေါ်မှာပါတီကြီးတစ်ခုအနေနဲ့အများစုကစိတ်ဝင်စားတယ်လို့မျှော်လင့်ချက်တွေလည်းရှိရဲ့အကြောင်းရန်ကုန်တက္ကသိုလ်ဥပဒေကြောင်းသားတယောက်ဖြစ်တဲ့ကိုတင်နိုင်ဝင်းကအခုလိုပြောပါရယ
်အားကောင်းမောင်းတန်ပါတီတစ်ခုလိုအပ်တယ်လို့ပြည်သူပြည်သားတက်မဲ့ရှင်းရှင်းလင်းလင်းမြင်တယ်အကယ်၍ကြက်ခိုင်ရင်အရန်ကောင်းတယ်ဆိုရင်တနတီနိုင်ငံကြောင်းမရှိဘူးအဲ့လိုပဲ LD အရန်ကောင်းနေတယ်ဆိုရင်ပြည်သူပါတီဥက္ကိုကြီးပါတီကနိုင်ငံသားတောင်မရှိဘူးအဲ့တော့ဒီလက်ရှိအခင်းကျင်းအနေထားအရပြည်သူတွေရဲ့ဖိတ်ပြဲမှုတွေပြည်သူတွေရဲ့အားမလို့အားမရမှုတွေဟာညှော်လင့်စရာအနေနဲ့ပြည်သူပါတီဥက္ကိုကြီးကိုလည်းတစ်ချက်လောက်ခုနကပြောပြည်သူနေနဲ့လုံနိုင်မလားဆိုပြီးတော့ညှော်လင့်ကြလေတော့ရှိနေတယ်ဒီပေါ်မှာ
ပြည်သူပါတီအနေနဲ့ရပောင်း90အတွင်းပါတီဝင်အင်အား1000နဲ့အတူဗဟုအလုံးမှုဆောင်15ရောက်ကိုရွေးချယ်ပြီးရွေးကောက်ပွဲကော်မရှင်ကိုတင်ပြရမှာဖြစ်ပါရဲ့ခင်ဗျာ
ကိုယ်စားထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မလေးရှားနိုင်ငံဘက်မှာမွေးစေဝါးတွေမိတဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်ထိုင်းလာအိုမြန်မာနယ်စပ်ဖြစ်တဲ့ရွှေထရီဂန်နယ်မြေကနေအဆင့်ဆင့်ဖြတ်လာတဲ့မွေးစေဝါးအများအများမလေးရှားရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်ကာလာတန်ဘိုးအဖြစ်မလေးရှားရင်းကင်ငွေ26တန်တန်ဖိုးရှိတယ်လို့မလေးအာနာပိုင်းကြီးကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံပီနန်ကျွန်းရဲ့ရဲလူကစိတ်ကမ်းမြို့ရဲ့အနေအတော်များများကိုသတင်းရလို့လိုက်ရှာခဲ့ရမှာကာလာတန်ဘိုးမလေးရှားရင်းကင်ငွေ26တန်တန်ဘိုးရှိတဲ့မွေးရည်စေဝါးတွေကိုမလေးအနာပိုင်းတွေကဖမ်းဆီးမိခဲ့တာပါဒီထဲမှာတရုတ်တစ်စိတ်ပါတဲ့ ละพัชเจ้าไอเดียเดมาเทท่าเร่ไอสโลขอเร่มุยสีกิโลง่ายอาจจะกูเล่เท่าพังเลียจอเร่มาทุบบูทาราพี่ป่าเร่ด้าพี่ในไม้สัญญาสิจ้าซีดีกูเล่พันมีดาบ้าถ้าหาท้ายมุยสีวันในเนี่ยเย็ดเพื่อเรียดเรียนเป็นมูรีจ้าพันสีนั่งเกล้าพี่เต๋อสูบีมาเลเซียอันนาวันนี้ก็สูบาร์เร่มาเลเซียนั่งเงา NCIDA Deputy Director Mr. Kanchet Changaro ที่มุยสีวารีฮะช่วยตีกันที่ตากันในลาราพี่เต๋อจ้ามันเลี้ยบตาเนี่ยแต่เรื่องดีกูชินเลนตัวเก็บไปเลย
ตลอดไหนก็ไปเช้าตลอดเช้าบูบัวควายมาจุดตาเกล้าแค่ที่รูปตัวน้ำรูปน้ำอีบัวกันเป็นอะไรกันตลอดถ้าสุดท้ายตลอดกลัวก็ตลาดนี่แหละคนมากมายคนที่คุณได้ได้จากเรื่องคดีนี้ทุกทั้งกับฟันมีเรื่องจ้าจันทร์นี้
ทีมวิศวกรีฮะช่วยตีกันดีต่างกันในลาลาพิเตจจังมาเลเซียบาดานในตรีนาวดีกูเชียงตัววันเลยทีมวิศวกรีฮะไทยมีมาลาอุสุยาช่วยตีกันอัดทัดเสียจ้าสิริพิบีไทยนั่งงานในพิบีกงลันยี่หลันในการดิสเซมาเลเซียนั่งงานเรื่องอุตยูลาจาลาพิเตสุบีเปียววันเลยมวิศวกรีเนี่ยดูเตี้ยขันเลี้ยวกูเลยพันสีทับีเซเลสเซนีบีสุบีเปียววันเลยพันสีมีทับดูเรียทัดสุเจยาทีมวิศวกรีฮะยี่หลังอันนี้ออสเตรเลียนิวซีแลนด์ฟิลิปปินส์ญี่ปุ่นไต้หวันอินโดนีเซียสาเหตุนี้อะไรที่เสร็จแล้วเพียงดูตัวบุษีเดลุเลสุบาร์เน่2016คุณเนี่ยจอลาเดียนิกาเน่ออเกสลาสเซาเยนิที่มาเลเซียนั่งแต่วันลงมามุยสีว่าที่จะมาเช่าแต่พันสีนั่งเรศุบีมาเลเซียนาบายนิกาทบพอเปียวสุเกบาร์เช่น
ไม่มาตรีนเปโปเกราพิบาร์เช่นต้องจานยันนิกาจัดตรีนลาริการอัตลาบาร์เว่VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုရုကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတလဲပြောပြပေးပါအောင်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြုံရတဲ့ပိတ်ကတ်တွေကြောင့်တိုင်းနယ်ကြီးရဲ့ဒုက္ခသည်တွေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ခဲ့ရတာအခုဆိုရင်တနည်းပြေတော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြောင်းနိုင်ရေးအခုထိမရေမြာဖြစ်နေသေးပါ။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ခမန်းကြီးဒုက္ခသည်9သိန်းလောက်ပြန်လည်လက်ခံနိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ပါမြန်မာဆွေရကသဘောတူလက်မှတ်ရေးထိုးထားတာရှိမယ်။အစီအစဉ်တွေမဆနိုင်သေးတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်နေတာပါ။ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကအခုကပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်တဲ့ရာထူးတက်တမ်းမပြေခင်နှုတ်ထွက်ဖို့ပြောဆိုကြတိုက်ပြည်တွင်းကကျင်းပြချဆမှုတွေတဘုံတွေရဲ့အကြမ်းဖက်မှုတွေတရုတ်နိုင်ငံနဲ့မဟာမိတ်ဆက်ဆံရေးတွေပေါ်ဝေဖန်မှုတွေပေါ်စိတ်ဆိုးဒေါသထွက်ရာကအခြေခံခဲ့တာဖြစ်တဲ့အကြောင်းဖိလစ်ပိုင်ရေးချမ်းကျင်သူတွေကပြောပါရယ်သမ္မတကရာထူးထွက်မဲ့အကြောင်းဒီလက်ဆန်းကပြောရမယ်လဲသဘောထားပြောင်းလဲသွားတဲ့အကြောင်းဖိလစ်ပိုင်မီဒီယာတွေနဲ့ထက်လွတ်တော် website တွေမှာဖော်ပြထားတာပါတောင်ကိုရီးယားဆွေးရကမြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးမြင့်လာနေချိန်မှာပဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေဖြစ်သိမ်းရေးအောင်မြင်အောင်ဆောင်ရွက်မဲ့နည်းလမ်းတွေပေါ်တောင်ကိုရီးယားနဲ့အမေရိကန်တို့ကြားသဘောထားမတိုက်ဆိုင်တဲ့အရေးအယောင်တွေတွေ့နေရပါတယ်။ကိုရီးယားနဲ့နိုင်ငံခြားဆက်ဆံရေးတိုးတက်လာအောင်တောင်ကိုရီးယားကစီးပွားရေးစီစဉ်နေတဲ့တွန်းအားပေးနေပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားပေါ်အပြင်းထန်ဆုံးပြေးအပ်ဖို့တိုက်တွန်းနေတာပါ။ဩစတြေးလျနိုင်ငံမှာ17နှစ်အတွင်း9ယောက်မြောက်ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံရတဲ့ Scott Morrison ကသူ့ဦးဆောင်တဲ့ညွန်မောင်းအစိုးရအနေနဲ့လူထုကမျှော်လင့်တဲ့တည်ငြိမ်မှုတွေရရှိအောင်ကြိုးပမ်းသွားမယ်အကြောင်းဒီကနေ့ပဲကျန်းသစ်စာချေဆိုတာဝန်ယူပြီးနောက်ကြေပြူပြောကြားလိုက်ပါတယ
်။တရင်ချင်းရုပ်ကိုကိုအောင်လီဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Vitek Zonya ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ရဲ့သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA.